မေဂန်အောက်လွတ်တော်တော်မလွန်တိုလူခွင့်ရေးကော်မရှင်မှစိုးရင်ပေါ်ရမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်ခံရသူရဲ့အခွင့်အရေးဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုကိုဗိုလ်ဦးနေကတည်တော့ဖြစ်ပါတယ်။လူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရှိရေးအမှန်တရားပေါ်ပေါက်ရေးအကြမ်းဖက်မှုတွေထပ်မံမပေါ်ပေါက်အောင်အမခံချက်ရှိရေးဆရာတွေအပါအဝင်အခြေခံအခွင့်အရေးတွေကိုခံစားပိုင်ခွင့်ရှိတဲ့အကြောင်းတော်မလွန်တိုလူခွင့်ရေးကော်မရှင်ပူတဲ့ဥက္ကဋ္ဌဒီမိုကရက်အောက်လွှတ်တော်အမတ်ဂျိမ်းစ်ဂါဗင်ကကျန်းမာပွဲရဲ့အဖွင့်မိန့်ခွန်းမှာပြောကြားခဲ့ပါတယ်။အကြောင်းကိုမန်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
။အဲ့ဒီကျန်းမာပွဲကိုကမကထာပြုလုပ်တဲ့တော်မလန်ဒိုစ်လူခွင့်ရေးကော်မရှင်ပူတဲ့ဥက္ကဋ္ဌဒီမိုကရက်အောက်လွှတ်တော်အမတ်ဂျိမ်းစ်မက်ဂါဗင်ကအဖွင့်မိန့်ခွန်းပြောကြားရမှာအရက်သားပြည်သူတွေကိုပြစ်မှတ်ထားတဲ့နည်းနည်းရှင်းလင်းမှုစစ်ဆင်ရေးမှာမြန်မာစစ်တပ်ရဲ့လုပ်ရက်ဟာရာဇဝတ်ကျူးလွန်မှုမြောက်ကြောင်းနဲ့ဒါကိုလည်းနိုင်ငံတော်အကြံဉာဏ်ပုဂ္ဂိုလ်တောင်းဆန်းစုကြည်ဘက်ကတားမြစ်နိုင်ခြင်းမရှိခဲ့ဘူးလို့အခုလိုပြောပါရယ
် Aung San Suu Kyi, a state counselor and a once revered human rights figure, has been unable, unwilling, or both to do anything to stop the criminal.
ဒီကလူခွင့်ရေးလှုပ်ရှားမှုမှာတရားရဲ့ခေါင်းဆောင်သူဖြစ်ပြီးရရှိနိုင်ငံတော်တမင်ပုဂ္ဂိုလ်တောင်းဆန်းစုကြည်ဟာရာဇဝတ်ကျူးလွန်မှုတွေကိုရပ်တန့်အောင်မလုပ်နိုင်ဘူးတားမြစ်ဖို့လည်းစိတ်ဆန္ဒမရှိပါဘူးရာဇဝတ်ကျူးလွန်သူတွေလို့ပြောရတာကတမတော်အနေနဲ့တနက္ကန်ပုံကံမှုကိုနှိမ်နင်းတယ်လို့ပြောပေမဲ့အင်အားချိုးစားရရန်ကိုကြည့်ပြီးအရသားတွေကိုပြစ်မှတ်ထားလို့ဖြစ်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်ဖိနှိပ်တဲ့ငြင်းငြင်းရှင်းလင်းစစ်ဆင်ရေးကိုတိုင်းရင်းသားဒေသတွေဖြစ်တဲ့ကချင်ရှမ်း၊ကရင်စတဲ့နေရာတွေမှာလည်းမြန်မာစစ်တပ်ကအရင်ကတည်းကပြုလုပ်ခဲ့တာဖြစ်ပြီးအတိုင်းအတာပမာဏအနည်းအများသာကွာခြားခဲ့တယ်လို့ဂျင်းစ်မက်ဂါဗန်ကပြောပါတယ်။ဒါကြောင့်လူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရရှိရေးအမှန်တရားပေါ်ပေါက်ရေးအကြမ်းဖက်မှုတွေထပ်မံမပေါ်ပေါက်အောင်အာမခံချက်ရှိရေးစတာတွေအပါအဝင်အခြားအခြေခံလူခွင့်ရေးတွေခံစားပိုင်ခွင့်ရှိတယ်လို့သူကဆိုပါတယ်။အခုကြားနာစစ်ဆေးပွဲမှာထပ်ဆိုသူတွေအားလုံးဟာမြန်မာလုံခြုံရေးတပ်တွေရဲ့ရာဇဝတ်ကျူးလွန်မှုတွေကိုစနစ်တကျပြုစုအစဉ်ခံတင်ပြထားတာဖြစ်တယ်လို့လည်း James McGovern ကပြောပါတယ
် The government of Burma has consistently denied that its forces have committed the crimes that you will hear about today calling the allegations fake news
လူမျိုးရေးတပ်တွေရဲ့ကျူးလွန်ချိုးဖောက်မှုတွေပေါ်ဆွဆွချက်တွေဟာအတုအယောင်မမှန်ကန်တဲ့သတင်းတွေသာဖြစ်တယ်လို့မြန်မာအစိုးရကအမြဲတမ်းညင်းနေရပါဒါပေမဲ့အခုကြားနာပွဲကနေရရှိမဲ့အချက်လက်တွေမျက်မြင်တပ်တွေရဲ့ထွက်ဆိုချက်တွေအားလုံးဟာစင်ရီကြပြုစုထားတာဖြစ်ပြီးယုံကြည်စိတ်ချရတယ်လို့စုံလန်းစစ်စီအပြည့်ပြုထားတာဖြစ်ပါတယ်။ဒါကြောင့်မြမအစိုးရကသာလိမ်နေနေတာဖြစ်ပါတယ
်။ James McGovern ဟာကော်မရှင်ရဲ့ Republican အောက်လွှတ်တော်အမတ် Randy Hellgren နဲ့အတူကြားနာပွဲကိုကမကထပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီကြားနာပွဲမှာ American အောက်လွှတ်တော်သုတေသနဌာနအာရှရေးရာအထူးကျန်းကျင်သူ Michael Martin ဒီတဲ့အခြေစိုက်ရိုဟင်ဂျာအရေးလှုပ်ရှားနေသူဦးထွန်းခင်တို့နဲ့အတူထွက်ဆိုခဲ့တဲ့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကလည်းသူပြောကြားခဲ့တဲ့အကြောင်းအရာတွေကို VOA ကိုအခုလိုပြောပြပါတယ
်။လက်လက်မဲ့ဒီတူတူသူ့ရဲ့ပေါ့ပြမသာမပြထမှုဖြစ်ခဲ့ဟာ။နောက်ရာဇဝတ်အစ်ရာဇဝတ်မှုအကျိုးဆောင်တဲ့အရာတွေကိုကျွန်တော်ပေါ်ပြခဲ့ရတယ်။နောက်တစ်ခုကဒီကချင်ပြည်နယ်မှာကချင်တိုင်းရင်းသားအနေဖြင့်ဒေသရခိုင်ဟုတ်တာရှိပေမဲ့ဒီဖက်ကြီးတင်းချောင်နေရတဲ့စစ်ပေးတံဒီတူလူထုကအချင်းတူက60နှစ်ရခိုင်တော့ခရံဘာသာဝင်ရဖြစ်နေပါလေဆိုအဲ့ဒါကိုကျွန်တော်ဆက်ဆုပ်ခဲ့ရပါတယ်။နောက်တော့စင်းစီပွားရေးမပြောစိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးမှတိုင်းရင်းသားမျိုးကိုနိုင်ငံမျိုးအရဖြစ်ဖြစ်စီပွားရေးအရစုံမလာတဲ့အဟာတွေကိုကျွန်တော်ပြောပြတာပါ
။ကျားနာပွဲအတွင်းကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဘယ်လိုတားဆီးနိုင်လဲဆိုတဲ့မေးခွန်းတွေနဲ့ပတ်သက်လို့အကြံပြုချက်တွေကိုအခုလိုတင်ပြခဲ့ကြောင်းကမ်ဆန်းကဗီဒီယိုကိုပြောပါရယ်
။ကျွန်တော်ရဲ့ကချင်ဒေသတွေမှာနိုင်ငံတကာအကူအညီပေးမှုတွေပြတ်ပေါက်မှုရှိတယ်။အဲပြတ်တောက်မှုကိုမဖွင့်ပေးလို့ရှင်တယ်။ဇန်နဲ့နေဆိုင်ရေးအရာတွေနဲ့ပတ်သက်မှာဒီအကူအညီထောက်ပံ့မှုတွေကိုရပ်ဆိုင်ဖို့အတွက်ကျွန်တော်ပေါင်းဆိုရယ်။အဲ့ဟာဟိုအခြေဒီကနေဆက်မဖွင့်ပေးလို့ဒီအရရောရင်းဆိုင်ရေးလုပ်ငန်းမှာထည့်ဝင်နေတဲ့ဝင်ကြီးတို့ရပ်ဆိုင်ဖို့ပေါ့နော်။ဒီနောက်တစ်ခုကတော့ရင်းဆိုင်ရေးနဲ့ပတ်သက်ပြီးမှရှားနေပြီးမှအခုအထူးကိုယ်စားလှယ်ဒီနောက်ပိုင်းနဲ့ပတ်သက်မှရောအထူးကိုယ်စားလှယ်ရင်းဆိုင်ရေးနဲ့ပတ်သက်မှအထူးကိုယ်စားလှယ်ခန့်အပ်ပေးဖို့နောက်တစ်ချက်ကတော့အခုအကျိုးဆောင်ခဲ့တဲ့စစ်ရာဇဝမှုကိုအကုန်လုံးရင်းကောက်ပြီးမှအကုန်လုံးစာတမ်းပြုစုဖို့အဲ့ဒါကူညီပေးဖို့နောက်ဆုံးကတော့ကျူးလွန်ခဲ့တဲ့စစ်ရာဇဝမှုရဲ့ကျူးလွန်ခဲ့တဲ့ဗမာတပ်မတော်ကိုအရေးယူပေးဖို့နော်လုပ်ဖို့အတွက်အဲဒီကတောင်းဆိုထားပါတယ်
အလားတူကြားနာပွဲမှာ AFW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအစီရင်ခံတင်ပြရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအပြင်အခြားကချင်နဲ့ရှမ်းအစရှိတဲ့တိုင်းရင်းသားတွေအပေါ်မြန်မာလူမျိုးရေးတပ်တွေရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးတွဲဆုံမေးမြန်းခန်းတွေစုံစမ်းစစ်ဆေးမှုတွေအရမှတ်တမ်းတင်ပြုစုခဲ့တဲ့အကြောင်းအရာတွေကိုတင်ပြသွားပါတယ်ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်အခြားလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့စုံစမ်းစစ်ဆေးတဲ့အစီရင်ခံစာကိုလည်းအများသိအောင်ထုတ်ပြန်ပေးဖို့ HRW ကတိုက်တွန်းသွားပါတယ်။ Sky VR ကတော့ HRW အမျိုးသမီးအခွင့်အရေးဆိုင်ရာဌာနခွဲရဲ့သုတေသီဖြစ်ပါတယ်
The administration is conducting an extensive investigation into the crimes against the Rohingya.
ရိုဟင်ဂျာတွေပေါ်ကျူးလွန်နေဆိုတဲ့စွပ်စွဲချက်တွေဖြစ်တဲ့တပ်ဖြတ်တာအထမပြုကျင်တာနှိမ့်ဆက်နှိမ့်ပန်းတာအပြင်တခြားပြုမှုတွေကိုမှတ်တမ်းတင်နေကျေပြတ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုအမေရိကန်အစိုးရကပြုလုပ်နေတာဖြစ်တဲ့အတွက်ဒီတွေ့ရှိချက်တွေအပေါ်နောက်တည်းဒီရက်ဖြစ်တဲ့ပြုမှုတွေကိုကျူးလွန်ကြတဲ့မြန်မာစစ်တပ်အပြင်တာဝန်ရှိတဲ့ခေါင်းဆောင်ပိုင်းကိုလည်းအေးအေးနိုင်ဖို့လမ်းချင်းပေးရရောက်လိမ့်မယ်လို့ပြောလင့်ပါတယ်။ဂျာဗီမီကထက်လို့တော်ကြားနာစစ်ဆေးပွဲမှာလည်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဒီစုံစမ်းစစ်ဆေးမှုကိုအများသိအောင်ထုတ်ပြန်ပေးနိုင်မှုအရေးကြီးတယ်လို့ပြောခဲ့ပြီးဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်ကျေကျေပြန့်ပြန့်ကျူးလွန်မှုတွေကိုပြုစုတဲ့ဒီစုံစမ်းစစ်ဆေးမှုတွေဟာတခြားအဖွဲ့အစည်းတွေရဲ့အစီရင်ခံစာတွေကိုပို့ပြီးခိုင်မာစေမှာဖြစ်ပါတယ်။ဒါဟာခုချိန်မှအရေးကြီးတာကဒီပြုမှုတွေကိုမကျူးလွန်ဘူးလို့စစ်တပ်ကဆက်ပြီးညှင်းဆုံနေလို့ဖြစ်ပါတယ်။ဒီအစီရင်ခံစာထုတ်ပြန်ခြင်းအဖြစ်ရိုဟင်ဂျာဒုက္ခဒေဗီပေါ်အမေရိကန်နိုင်ငံခြားရေးဌာနနဲ့ USAID တို့ကအကူအညီတိုးပေးနိုင်နေတယ်လို့မျှော်လင့်တယ်လို့စံတမန်ရေးနီလာအရာလဲကုလသမဂ္ဂလူကြုံရေးကောင်စီအနေနဲ့အရေးယူနိုင်ဖို့ပိုပြီးဖြောက်စွာဆောင်ရွက်ဖို့တွန်းအားပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။စာနာပွဲမှာ HRW နဲ့အတူ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့45 rights နဲ့ဒုက္ခသည်ရေးဆောင်ရွက်နေတဲ့ Human Rights Refugee International အဖွဲ့ကိုယ်စားလှယ်တွေကလည်းရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေအပါအဝင်ကချင်ရှမ်းကရင်စတဲ့တိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအစီအခံတင်ပြခဲ့ကြပါရှင်။